ကိုဗစ်-19အဖြစ်များနေတဲ့မလေးရှားနိုင်ငံဆလိုင်ယန်ဘက်မှာမြန်မာနိုင်ငံဘက်ကလာတဲ့ရိုဟင်ဂျာတွေနဲ့တရားမဝင်နေထိုင်သူတွေများလာကြောင်းအဝင်အထွက်ကန့်သတ်ထားပြီးမလိုက်နာသူတွေကိုဖမ်းဆီးအရေးယူနေတဲ့သတင်းကိုပြောပြချင်ပါတယ်။ကျွန်မအေးမာပါ။မလေးရှားနိုင်ငံဆလိုင်ယန်ဘက်မှာရိုဟင်ဂျာတွေနဲ့တရားမဝင်မြန်မာနိုင်ငံသားတွေအများစုရှိနေပြီးကိုဗစ်ရောဂါဖြစ်တဲ့သူတွေများနေတာကြောင့်မ ရှိဦးအောင်စောမင်းကပြောပြပါတယ်
။ဟိုတနေ့ကရိုဟင်ဂျာမှာသူတို့ဒီနိုင်ငံကိုတောင်းဆိုတဲ့ဟိုအဲ့ဒါတော့နိုင်ငံရေးပိုင်းနေဆိုတော့ကျွန်တော်တို့သိတော့အရင်ကတော့နားမလည်ဘူးခင်ဗျ။အဲ့လိုဟာမျိုးလေးတွေတောင်းနေပါတယ်လို့ပြောတယ်။နောက်တစ်ခုကအဲ့ဒီဘက်မှာလော်တောင်းကလော်လော်ဆယ်ဘယ်လိုပြောမလဲဟိုမြန်မာနိုင်ငံသားတဦးကစူးစက်ပြီးတော့အဖဖြစ်တော့အဲ့ဒီဘက်ကိုအခုဖြစ်တာလေအဲ့ဘက်ကအများဆုံးဖြစ်တာဆိုတော့အဲ့ဘက်ကိုအနီအောင်ဆင်းသက်မှတ်ပြီးတော့အကုန်လုံးကိုလော်တောင်းချဘလော့တွေအကုန်လုံးပြစ်လိုက်တာပါခင်ဗျာ။ဟုတ်အဲ့ဒီမှာကတော့မန္တလေးကတော့ရိုဟင်ဂျာတွေရှိတယ်အဲမြန်မာဟိုကလည်းမြန်မာကပေါ့နော်အဲ့လိုဟာမျိုးတွေရှိတယ်ဆရာမဝင်တော့အဲ့ဘက်ကပုံများပါတယ်ခင်ဗျာ။အဲ့သူတို့တွေပို့ခဲ့ပါတယ်ခဏတခြားဟွာတွေကနည်းနည်းဟိုဘယ်လိုပြောမလဲနည်းတယ်ပေါ့နော်ဟုတ်တယ်သူတို့အဖြစ်များနေပါတယ်ခဏဟုတ
်လောလောဆယ်အဝင်ထွက်ကတ်သက်ထားပြီးဆက်လျံသက်မှနေထိုင်နေတဲ့မြန်မာနိုင်ငံသားများနဲ့နိုင်ငံခြားသောအလုပ်သမားတွေကိုတော့မေလ၁၇ရက်နေ့မှာဖမ်းဆီးခေါ်ဆောင်သွားပါတယ်မြန်မာနိုင်ငံဘက်ကနေလာတဲ့ရိုဟင်ဂျာတွေဟာတတိယနိုင်ငံတွေမှာကုလသမဂ္ဂအစီအစဉ်နဲ့ခုံလုံခွင့်ရဖို့အတွက်မလေးရှားနိုင်ငံကိုတဆင့်ခံရောက်လာကြတာပါမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူးမလေးရှားမှာအခုဖမ်းဆီးမှုတွေဟာမူရင်းနိုင်ငံကုလက်မှတ်ဒါမှမဟုတ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပေးထားတဲ့အထောက်အထားမပြနိုင်သူတွေကိုတော့ဖမ်းဆီးတာဖြစ်တယ်ဆိုပြီးဖမ်းဆီးခံမြန်မာတွေကိုအကူအညီပေးနေတဲ့ဦးတီဟာမမောင်ကပြောပါတယ်မလေးရှားအစိုးရရဲ့ယောဂထိချုပ်ရေးအမိန့် MCO ရကန့်သက်စစ်ဆေးမှုတွေကြောင့်နေရာပြောင်းခြင်းသူတွေရှိလာတယ်လို့လည်းဆိုပါတယ်ဒါပေမဲ့တရားမဝင်မြန်မာနိုင်ငံသားတွေပြန်ဖို့ကတော့မလွယ်ကူလာပါဘူးတရားမဝင်မြန်မာနိုင်ငံသားတွေတုံးသိမ့်တဲ့မနေ့ရှိနေတဲ့မလေးရှားနိုင်ငံမှာနေရပြောင်းညင်ညသူတွေလည်းရှိနေပါတယ်တရားမဝင်နေထိုင်သူတွေနဲ့ပတ်သက်လို့ကိုဗစ်အရေးပေါ်ကာလမှာနေရပြောင်းဖို့ကတော့မလွယ်ကူသေးကြောင်းဥအောင်စုံမင်းကပြောပြပါတယ
်လောလောဆယ်တော့အစိုးရဘက်ကစီစဉ်လို့တော့မရသေးဘူးအမဘာလို့လဲဆိုတော့ဒါကဟိုဒီဘက်ဆက်ဆံရာဒီနိုင်ငံရဲ့အစိုးရအဖွဲ့အစည်းနဲ့ပြန်ပြီးတော့ဟိုညှိနှိုင်းဆောင်ရွက်မှသာဒါတရားဟိုနော်ဆော်ဆော်ကြီးကြီးပြန်လို့ရမယ်လောလောဆယ်တော့သူတို့အားလုံးကတော့ဖိတ်မိနေကြတဲ့အချိန်မှာပါပါတယ်ခင်ဗျာကျွန်တော်တော့အလုသမားတိုင်ရန်ရှိဆိုတော့တိုင်ရုံးကိုတော့တင်ပြကြည့်တာပေါ့နော်လောလောဆယ်တော့အဲ့ဒီအခြေအနေလောလောဆယ်မရှိသေးဘူးဆိုတော့ဒီ immigration ဒီဘက်ကဒီမလေးရှား immigration ဘက်ကအရင်ဒီဖို့ဒီပရိုဂရမ်လိုမျိုးချက်ဖွင့်ပေးတာမျိုးအလိုတခုခုအလိုအစိုးရနဲ့ညှိနှိုင်းပြီးတော့အလိုဟာလောက်တာမျိုးဖြစ်လာမှသာဒီကလေးတွေကိုကူညီပေးနိုင်မှာပါခင်ဗျဒီပုံစံတိုင်းဆိုတော့ဟိုသူတို့ကတရားမဝင်ဘာဖြစ်နေတဲ့အခြေအနေမျိုးဆိုတော့ပြောင်းလို့ပြန်ဖို့ရဆိုတော့နည်းနည်းလေးအခက်အခဲရှိပါတယ်ခင်ဗျဟုတ်သူတို့ကိုယ်တိုင်ဟို overseas ဆိုတော့အလုပ်ကံရလဲအလေးရှင်ရလဲဒါကိုမထောက်ပံ့ဘူးလေမထောက်ပံ့တော့ကြတော့ဟိုအင်္ဂါကအစားသူတို့ဟာသူတို့ဟိုဟိုဘယ်လိုပြောမလဲသူတို့ကသူတို့ season နဲ့သူတို့ဆိုတော့ကွန်ကြက်ကအရင်များတယ်အလုပ်ကံရလဲမရှိတော့ဘူးဆိုတော့သူတို့ကရက်ပြီးအရင်ခက်ခဲနေရပါဘောနော်အလို့အခြေအနေနည်းပြောင်းနေကြတာပါဗျဟုတ်
COVID-19 ယောဂါကြောင့်ကူးစက်သူ 6,000 ကျော်ရှိနေတဲ့မလေးရှားနိုင်ငံမှာယောဂါထိန်းချုပ်ရေးအတွက်တားဆီးကန့်သတ်မှုတွေကိုတော့အစိုးရကဇွန်လ9ရက်နေ့ထိနောက်ထပ်သတင်းလေးပတ်သက်တမ်းတိုးလိုက်ကြောင်းကိုလည်းမလေးရှားဝန်ကြီးချုပ်ကမေလ10ရက်နေ့မှာကြေညာထားပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။